ဗိုလာရန်ကျွန်းအေယာဝတီမြစ်ရေနဲ့မြစ်မခမြစ်ရေတွေတက်လာတဲ့အတွက်မြစ်ရေကိုအလျားလိုက်ကာရန်ထားတဲ့နေရာနှစ်ခုကတာယိုနှစ်ခုမှာစနေနေ့မနက်တနားရီလောက်ကကျိုးသွားတဲ့အတွက်ဒေသခံတွေတင်းရှောင်ရင်ဒုက္ခတဲ့စခန်းတွေလည်းကျိုးပြီးဖွင့်လက်ထားရပါတယ်။အေယာဝတီတိုင်းအတွင်းမှာလည်းမြစ်ရေကျသွားခြင်းမရှိဘဲညောင်တုံးမြို့ကတော့6ရက်မြောက်နေ့အဖြစ်စိုးရိမ်ရေအမှတ်
NDA ရေမှအဖြစ်လိမ္မော်ရောင်အဆစ်အဖြစ်သတ်မှတ်ထားဆဲဖြစ်ပါတယ်။မအေးမှာသတင်းပေးပို့ထားပါရရှင်။မြန်မာနိုင်ငံတော်မှာမိုးကြီးမှုမြစ်ကြီးမှုကိုမန်ဆိုင်ကလုန်းမုန်နဲ့ငွေရောက်မှုတွေကြောင့်တိုင်းနယ်ပြည်နယ်14ခုထဲက26ခုလို့မှာရေဘေးတံကိုဆိုးဝါးစွာခံစားနေရတာပါ။အခုအချိန်ထိဒေသခံအများစုဟာကိုထုကိုထလုပ်ငန်းများလုပ်နေရပြီးရေဘေးကိုခုခံနေရဆဲဖြစ်တယ်လို့အခုညီတွေကလည်းကြေးရွာတွေ ိုင်းနေရာနှစ်ခုမှာကျိုးပေါက်မှုတွေဖြစ်ခဲ့ရကြောင်းတရားဝင်မြို့ကတူကပြောပြပါတယ်
။အေယဝီမြို့တာတစ်ချက်ကျိုးပါတယ်။အဲတတိယဦးနေမြေမခမြေတာတစ်ချက်ကျိုးပါတယ်။ကျိုးတော့အေဒီကဒီလိုနည်းနည်းဆက်ပြီးကျိုးလာတာပေါ့နော်။အဲအေယဝီမြို့တာတစ်ချက်ကျိုးနေတော့မြေမခမြေကတော့ဒီအိတ်လက်ဟာရဲ့အောက်ဘက်ပေါ့နော်။ဒေါ်စပေးကြီးနားမှာဒေါ်စပေးကြီးနားမှာတင်မယ်နော်။အဲဒေါ်စပေးကြီးနားမှာလည်းတစ်ချက်ကျိုးရဟုတ်။ကဲမိုးကမရောဒီကဆက်ဆက်ပြက်လာတာ။အဲမြို့နားမှာရှိတဲ့အခုကအစတုန်းကတော့ကျွန်တော်အဲတာမကျိုးနေတာတော့ကျွန်တော်လေးမပြည့်စည်။အခုကျတော့လေးတော်တော်များပြည့်စည်သွားတယ်။တပတ်ကျော်သွားရင်တော့အဲ့ဒီစပားတွေကပြည့်သွားလိမ့်မယ်။အဲဒုက္ခတွေကလည်းအများကြီးတော့အခုဆို73ခုရှိသွားပြီ။လူဦးရေကဒုက္ခတွေစကန်ကိုရောက်လာတာ3000ကျော်။ကျွန်တော်အရေးလေးသိကြည့်ကြည့်ဆိုရင်အချို့ရာနေမော်နီတာကြည့်တာက3000ကျော်လောက်ရှိတာ
။ဒုက္ခတွေတွေကတော့အခုချိန်ထိပြေးလာနေသေးဖြစ်ပြီးလောလောဆယ်လိုအပ်ချက်ကတော့တာယိုးတွေကိုကာယံဖို့အတွက်တဲတွေထဲဖို့အိတ်တွေလိုအပ်နေသလိုတာယာဝရီမြို့မှာတော့လေအတော်များများနဲ့ရေနစ်မြို့ရသလိုလေယာသုံးနွားတွေလည်းအစားအစာလုံးဝပြတ်တောက်သွားပြီလို့ဆိုပါရယ်။ ARI တိုင်းတွင်းမှာတော့မြန်အောင်ကြံကင်းဟင်းသရနဲ့အင်္ဂဘူမြို့တွေဘက်မှာရေဘေးအတွက်ဆွေးနွေးရသလိုညောင်တုံးမြို့မှာတော့တာယုံမချို့ဖို့အတွက်တပ်အင်အားမြို့ကန်အုပ်ချုပ်ရေးအင်အားတွေနဲ့နေ့ညမပြတ်စောင့်ကြည့်နေကြပါရယ်။ဒါပေမဲ့လည်း၆ရက်မြောက်နေ့အဖြစ်ထုတ်ပြန်ထားတဲ့လိမ္မော်ရောင်သတိပေးချက်ကိုပြန်လည်ရုပ်သိမ်းနိုင်ခြင်းမရှိသေးကြောင်းအုပ်ချုပ်ရေးအဖွဲ့တွေကဦးစီးမှုတူဖြစ်တဲ့ဒေါ်တတန်းဆိုးကပြောပါရယ်။
ကျန်ကလေးနှစ်နာရီကျော်လောက်က25.65ဆိုပြီးတော့အခုဒီ3နာရီတိုးရဲ့ PV တက်က25.89ပေါ့3နာရီတိုးရဲ့ PV တက်က9ရေလဲပဲကနေလိုက်ပြင်လိုက်တော့ဖြစ်နေတာ။ဟောနေမောင်ဆက်လို့ပဲတတ်မှတ်ထားသေးတာပဲ။ကျမတို့စီကစိုးရင်မှက22.4ကိုစိုးရင်မှက၄အဲ့တော့ဘုက25ကျော်နေတော့25.9ဖြစ်နေတော့ဒီတိုင်းပဲနေမောင်ဆက်တတ်မှတ်ထားပါရဲ့။
ဘကိုးတိုင်းတွင်းမှာတော့မီဒီယာတွေအရောက်ပေါက်နေတဲ့နေရာတွေဖြစ်တဲ့အတွက်ကောအုပ်ချုပ်ရေးအဖွဲ့တွေကပါကာကွယ်စောင့်ရှောက်မှုတွေအားနည်းတာကြောင့်ပါဒေသခံတွေကကိုတူကိုထားနဲ့လုပ်နေရတာအဆင်မပြေဘူးဆိုပြီးတာဝတီမြို့ကန်တွေကဆိုပါတယ်။ဒါပေမဲ့လည်းမြင့်ငယ်တွေဆက်တိုက်တက်နေတဲ့အတွက်နောက်ဆုံးမှာ ARB တိုင်းအတွက်စိုးရိမ်စရာရှိရလို့လည်းဆိုပါတယ
်။ညောင်တော့ကနောက်ဆုံးခံစားဖြစ်နေတယ်။ညောင်တော့လည်းကျွန်တော်တို့စိုးရိမ်နေတယ်။ကျွန်တော်နေမှာတော့ဘယ်လိုဖြစ်လဲဆိုရင်နောက်ဆက်ကြညောင်တော့ကတို့ခံရတယ်။အဲ့ဒါလည်းကျွန်တော်တွေ့နေတယ်။အဲ့တော့မီဒီယာနဲ့တက်အားမျိုးပြီးလျှောက်တယ်အဲ့ဒီနေရာကြောင့်လေကျွန်တော်ရှင်မှာမီဒီယာနဲ့အဲ့ဒီစာကြောရဲ့နေရာနဲ့တွေ့ဖို့ဆယ်မိုင်လောက်တွေ့တယ်။ဆယ်မိုင်လောက်တော့မှရောက်တာလေ။ဆယ်မိုင်လောက်တော့မှရောက်တော့ဟိုမှာကျတော့ညောင်တော့ကျတော့ဝုန်းနဲ့တက်လာတဲ့မီဒီယာအမှအများကြီးရှိနေ။အဲကဘာလေးစောင့်ကြည့်နေလို့အမှတို့တော့ဘာမှလုံမထားဘူးဆိုရင်လုံနေတာကိုပဲကျွန်တော်မြင်အောင်လူကိုနဲ့ဖော်ရှိုးလို့တို့တော့လုံတတ်တယ်လေ
။ငွေမြင့်တဲ့ AR မြင့်ရည်ဟာစိုးရိမ်ရေအမှတ်ကိုကျော်လွန်သွားပြီဖြစ်တာကြောင့်မြဝကျွန်းပေါ်ဒေသမှာရင်ဆိုင်ရမယ့်ရေဘေးဒုက္ခအခြေအနေတွေဖြစ်လာနိုင်တဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုထွက်ခွာကြဖို့သမရဦးသိန်းစိန်ကမနေ့ကရေဒီယိုမေကောမှာပြောဆိုထားပါဗျ။ပြီးခဲ့တဲ့ဇူလိုင်လလယ်ကတည်းကဖြစ်ပွားခဲ့တဲ့ရေဘေးနဲ့ပတ်သက်လို့တိုင်းနယ်ပြည်နယ်အသီးသီးမှာသတိပေးမှုနဲ့တာဝန်ယူမှုတွေအားနည်းနောက်ကျခဲ့တဲ့အတွက်အစိုးရကဝေဖန်မှုတွေခံနေရတာပါ။အခုအချိန်မှာတော့ရေဘေးကြောင့်သေဆုံးသူ90ကျော်ရှိသွားပြီဖြစ်တယ်လို့ရေဘေးတဲ့သူ3,300ကျော်ရှိနေတယ်လို့လည်းအစိုးရကကြေညာပြောဆိုထားပါတယ်ရှင်။